မြန်မာနိုင်ငံမှာနိုင်ငံရေးပါတီတွေအားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးမှုတွေလှုပ်ဆောင်နိုင်မှုတတိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးကိုနှစ်မကုန်ခင်မှာဆောင်ရွက်ဖို့အစိုးရကထပ်မံကတိပြုလိုက်ပါတယ်။လက်တလုံးမှာတော့လက်နက်ကိုင်အဖွဲ့၁၁ဖွဲ့ပါဝင်တဲ့ UNFC ကလည်းတပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်လက်မှတ်ရေးထိုးနိုင်မှုတဖွဲ့ချင်းစီရဲ့သဘောထားကိုကောက်ယူနေကြတာပါ။လက်နက်ကိုင်အဖွဲ့စည်းတွေအားလုံးပါဝင်မဲ့တပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးအလားအလာတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်။
ဟုတ်ကဲ့လက်ရှိအစိုးရရဲ့နိုင်ငံရေးရုံးဘက်လို့ပြောရမယ်ရှေ့လုံငန်းစဉ်တွေကိုနိုင်ငံရေးပါတီ40နီးပါးကကိုယ်စားလှယ်တွေနဲ့တွဲဆုံပြီးပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းရဲ့အဖွဲ့ကရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာတင်းင်းကနွေနေ့ကရှင်းလင်းတင်ပြခဲ့တာဖြစ်ပါတယ်ဒီရှင်းပြခဲ့တဲ့အဓိကအချက်တွေကိုတော့မြမငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးတူဖြစ်တဲ့ဦးလာမောင်ရွှေကအခုလိုပြောပါတယ
်ဒုက္ကဋ္ဌဦးအောင်မင်းကတော့နှစ်ဆလောက်မှဆောင်ရွက်မယ်ဒီ national dialogue မှာနိုင်ငံရေးပါတီတွေပါဝင်နိုင်မှုအဓိကပါပဲသူပြောတာအဓိကတာပါပဲဒါပေမဲ့အဲ့ဒီကိုရောက်အောင်မသွားခင်မှာအောက်တိုဘာလကုန်သို့မဟုတ်နိုဝင်ဘာလစမ်းမှာလုပ်မယ်ဟိုနိုင်ငံလုံးဆိုင်ရာအဓိကရစေးလက်မှတ်ရေးထိုးမှုနဲ့ framework meeting ပေါ့ဗျာမူပေါင်းဆိုင်ရာ meeting တွေတော့ဖြတ်ရမယ်အဲ့ဒီမှာလည်းအားလုံးပေါ့ဗျာပါဝင်နိုင်ဖို့လည်းသူကတော့ပြောတာပါပဲ national dialogue မှာအားလုံးပါဝင်ဖို့ဆိုတော့ပြောတယ်ကျားပါလေတော့ဝိုင်းဝင်းတော့ပြည်ပွေးဆိုလို့ဆိုတာပြောတော့ပ
ါဒီတွေ့ဆုံပွဲမှာပြည်တော်စုဝန်ကြီးဦးအောင်မင်းကလက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းရှင်းလင်းခဲ့တယ်လို့ပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတွဲဖက်အတွင်းမှုနှင့်ဗိုလ်မှူးကြီးခွန်အုပ်ကာကတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်မယ်ဆိုရင်တပြည်လုံးအပြစ်ခတ်ရက်စဲရေးဟာပိုပြီးနီးစပ်လာနိုင်တယ်လို့ပြောပါတယ်န
ီးစပ်လာတယ်လို့ပြောလို့ရပါတယ်နိုင်ငံရေးဆွေးနွေးပွဲကိုလုပ်မယ်လို့ပြောတာနီးစပ်လာတယ်တို့တော့အိနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့ဟာကိုအပြစ်ခတ်ရက်စဲရေးစာချုပ်ထဲမှာကိုထည့်ရေးထားမယ်။နောက်ပြီးတော့အပြစ်ခတ်ရက်စဲရေးစာချုပ်အောင်မြင်ပြီးရင်ရက်ပေါင်း30လားရက်ပေါင်း60လားနိုင်ငံရေးဆွေးနွေးပွဲကိုဆက်လုပ်မယ်ဆိုတဲ့ time frame မှာထည့်ဖို့ပေါ့ဗျာ
။လောလောဆယ်မှာတော့ UNFC အဖွဲ့ဝင်တွေဟာတပြည်လုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးဖို့ကိုသဘောထားကောက်ယူနေစေဖြစ်တယ်လို့ဗိုလ်မှူးကြီးခွန်အုပ်ကာကဆက်ပြောပါတယ်။
ကျွန်တော်တို့အခုအခွင့်အရေးတွေတခွင့်ချင်းတခွင့်ချင်းကျွန်တော်တို့ဘောတာမင်းနေကြတယ်ခင်ဗျအဲ့ဒါအားလုံးရပြီးရင်တော့အခွင့်အရေးတောင်းစီအခွင့်အရေးတွေကတခွင့်၃ရောက်လောက်ပြောက်ပြီးတော့တဘောတာခြားမှတ်ပေးမယ်အစီအစဉ်ကတော့ခုနှစ်ရှိရ၉ရက်ဖြစ်တယ်ခင်ဗျအခုအောက်တိုဘာပေါ့နော်ခုနှစ်ရှိရ၉ရက်ပြီးရင်တော့ကျွန်တော်တရားဝင်ထုတ်ပြန်မှာဖြစ်ပါလိမ့်ခင်ဗျကျွန်တော်တို့အမြင်ကတော့ဒီစိတ်စေတနာကောင်းတယ်ရည်ရွယ်ချက်ကောင်းတယ်ကျွန်တော်ဘောတာတီးတယ်ဆိုရင်တော့ညမ YouTube အောင်မြင်မယ်လို့ပြောတာ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးခွန်ထွန်းဦးကပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့နိုင်ငံရေးပါတီတွေတွေ့ဆုံဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်တက်ရောက်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးခဲ့တဲ့အချက်ပေါ်မှာအခြေခံပြီးသူ့အမြင်ကိုအခုလိုပြောပါတယ
်။အခုဆက်လက်မှာဆိုင်ပွဲတွေဖြစ်နေတယ်ဟုတ်လား။အော်တိုဘောလာမှာဟုတ်လား။ငြိမ်းချမ်းရေးစခေါ်နေတယ်ဆိုလို့ရှိရင်အဲ့ဒါကဖြစ်နေမှာမလားလို့နောက်ပြီးတော့ဒီအကော့ကြီးကလို့သူတို့များဟာအသိပေးပြီလားဆိုတော့သူတို့နေတဲ့အင်တီတီတော့ပြီးပြီပေါ့ဟာအဲ့ဆိုရင်မလွယ်ဘူးတည်းလေလို့ဒီအားလုံးတို့ကဒီဟာနဲ့ပတ်သက်ပြီးတော့လားလဲအောင်လို့ရှင်းပြအောင်မထင်နဲ့လားလက်မထိုးဆိုတော့မဖြစ်ဘူးခက်ခဲကြီးမထင်နဲ့လို့ကျွန်တော်ပြောပြရပါဘူးလေသူကတော့ပြောပြီလို့ပြောတာပဲဒါပေမဲ့ရှင်းနေရှင်းအောင်မယ်အချင်းကစလာမပြီးဘူးကျင်းအဖွဲကနည်းရမှာဟုတ်တာဖွဲကသူ14ဘွယ်ပေါ့ဆက်ပြီးတော့အဖွဲတွေကုန်မရဘူးဆိုရင်တော့ဘယ်လိုမလဲအဓိကကြည့်နေဖလောင်ကြတာဟုတ်အဲ့တော့ကျွန်တော်ထင်တယ်အခက်ခဲတော့ရှိနေမယ်လို့ကျွန်တော်ထင်တယ်
UNFC အဖွဲ့ဝင်တွေဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KLO နဲ့ပလောင်ပြည်သူ့လွတ်မြောက်ရေးတပ်ဦး PSLF အစိုးရနဲ့အပြစ်ခတ်ရက်စဲဖို့သဘောတူညီချက်မရသေးပါဘူးအော်တိုဘာလ9ရက်နေ့မှာတော့ KIO နဲ့အစိုးရအကြပြည်တော်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့ရှိနေပါတယ်။ PSLF အဖွဲ့နဲ့ကတော့အော်တိုဘာလအတွင်းမှာတွဲဆုံဖို့ပြင်ဆင်ထားပေမဲ့ရက်အတိကျတော့မတက်မရသေးပါဘူး။တိုင်းသားလက်နက်ကိုင်အဖွဲ့တွေတဲကတော့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ကရင်အမျိုးသားအစည်းအရုံး KNU ဟာတပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ထောက်ခံထားပါတယ်။RCSS SSA တောင်ပိုင်းနဲ့ KNU တို့ဟာတပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုလွှတ်တော်ပြင်ပမှာဆောင်ရွက်ဖို့ကိုလည်းတောင်းဆိုထားတာဖြစ်ပါတယ်